Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ UA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇန်နဝါရီလ22ရက်စနေနေ့ညနေ 6:00 ခန့်အစီအစဉ်တွေကို9.79.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားပေါင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်မှာစနေညနေခင်းသတင်းတွေကိုဒေါခင်စိုးဝင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အိမ်မီတော်ပြင်ကြားရေးရာရှိသစ်ကိုစောက်ကြောင်တွေကခန့်လိုက်ပြီးတော့လက်ရှိအိမ်မီတော်ပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုက်ဆာယာယူကနေနှုတ်ထွက်သွားပြီဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ဘက်ကလေကြောင်းကနေမာပြီးတိုက်ခိုက်ခဲ့လို့အာဖဂန်စစ်သား15ဦးထပ်မံနေတည်ဆုံးသွားပါတယ်အီရန်နိုင်ငံမှာထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်မလွတ်ပေးဘူးဆိုရင်နောက်ထပ်တန်ခါပိတ်ဆို့မှုတွေလုပ်သွားမှာဖြစ်တယ်လို့အမေရိကန်ကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ညနေမှာတော့ဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်ထုတ်ပြန်ခြင်းနဲ့မြန်မာအစိုးရရဲ့ပြန်လည်တုတ်ပြန်ကြေညာချက်အပေါ်အမြင်သဘောထားတွေနဲ့ပတ်သက်လို့နားဆင်ရမှာကတော့
တချို့အချက်လက်တွေကိုမကျေနပ်ဘူးဆိုလို့ရှိရင်ဒါပူပေါင်းလို့ဆောင်တဲ့နီလန်းကိုပို့ပို့ပြီးရှာဖွေဖို့လိုအပ်ပါတယ်ဒါတော့မစ္စယန်ဟီလီဘက်ကပြောကြားတဲ့တချို့အချက်တွေကလည်းမှန်တယ်လို့မှန်ပါတယ်ဒါကတော့အရင်လိုပဲသွားလာခွင့်မရတဲ့ကိစ္စမျိုးရှိတယ်လို့ဒီ
ညီမချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မြင့်မင်းပြောသွားတာဖြစ်ပါတယ်ပြည်စုံကနောက်ပိုင်းမှာကြားကြပါမယ်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုအကြောင်းနဲ့အမေရိကန်ပြည်ထောင်စုအတွင်းတည်င်းလွတ်လပ်ခွင့်ဆိုင်ရာအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါရိုက်မတိုင်ခင်ကုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ဒေါခင်စိုးဝင်းတို့ပြောပြပေးပါမယ်ရှင်
အမေရိကန်သမားအိမ်မီရောရဲ့ပြန်ကြားရေးအရာရှိသစ်ကိုတောက်ကြနေကခန့်လိုက်ပြီးတော့လက်ရှိအိမ်မီရောပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုက်ဆာကတော့ယာရုကနေနှုတ်ထွက်သွားပြီဖြစ်ပါတယ်။အမေရိကန်သမားဒေါ်နယ်ထရမ့်ကဗန်နာငွေကြီးဆိုင်ရာလုပ်ငန်းတွေအစုရှယ်ယာလုပ်ငန်းတွေရဲ့မန်နေဂျာဟောင်းဖြစ်တဲ့အန်တိုနီစကာရမူချီကိုပြန်ကြားရေးအရာရှိဖြစ်တောင်းပေးလိုက်တာဖြစ်ပါတယ်။ဒါကြောင့်လက်ရှိအိမ်မီရောပြောခွင့်ရဖြစ်လုံဆောင်နေတဲ့ရှောင်းစပိုက်ဆာဟာလာမယ့်လကစတင်ပြီးတော့ယာရုကနေနှုတ်ထွက်တော့မှာဖြစ်တယ်လို့စာတင်လိုက်ပါတယ်။သူအနေနဲ့သမ္မတဒေါ်နယ်ထရမ့်နဲ့အမေရိကန်ပြည်ထောင်စုအတွက်တာဝန်ထမ်းဆောင်ပေးခဲ့ရတဲ့အတွက်ဂုဏ်ယူတယ်လို့မစ္စတာစပိုက်ဆာကသူ့ရဲ့ Twitter စာမျက်နှာကနေပြောကြားလိုက်ပါတယ်။အခုသတင်းပတ်တွေအတွင်းအင်မီတော်သတင်းစာရှင်းလင်းပွဲတွေမှာပြန်ကြားရေးတာဝန်ယူနေတဲ့ Sarah Huckabee Sanders ကို Sean Spicer နေရာမှာအင်မီတော်ပြောခွင့်ရအဖြစ်နဲ့ခန့်အပ်လိုက်တယ်လို့ Scaramucci ကချက်ချင်းပဲကြေညာခဲ့ပါတယ်။အင်မီတော်မှာပြန်ကြားရေးအရာရှိအဖြစ်နှစ်လကြာတာဝန်ထမ်းဆောင်ခဲ့တဲ့Mike Dubke တာဝန်ကနေနှုတ်ထွက်သွားပြီးတဲ့နောက်ပိုင်းမှာကလေးက Mr. Spicer ဟာအဲ့ဒီတာဝန်ကိုထမ်းဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
American သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတွေအတွင်း American ရှေ့နေချုပ် Jet Sections နဲ့မဲဆွယ်စည်းရုံးရေးကိစ္စဆိုင်ရာတွေကိုပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့ American ဆိုင်ရာရုရှားသံတမန်ကြီးကသူ့ရဲ့ရုရှားမှာရှိတဲ့အထက်အရာရှိတွေကိုသတင်းပေးပို့ခဲ့တယ်လို့ Washington Post သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဒါဟာ Jet Sections ကရှေ့နေချုပ်ရာထူးအတီးပြူရေးအထက်လွှတ်တော်ကြားနာပွဲမှာသူထွက်ဆိုခဲ့တာတွေနဲ့ကွဲလွဲနေပါတယ်။ American ထောက်လှမ်းရေး Agency ရဲ့အရင်နဲ့လက်ရှိအရာရှိတွေရဲ့အဆိုကိုကိုးကားပြီး Washington Post သတင်းစာကြီးကဖော်ပြလိုက်တာပါရုရှားတမန်ကြီးဆာဂေးကစ္စလီယက်နဲ့သူ့အထက်အရာရှိတွေရဲ့စကားပြောဆိုဆက်သွယ်မှုတွေကိုအမေရိကန်ထောက်လှမ်းရေးတွေကကြားဖြတ်နားထောင်ခဲ့ရမှာသိရှိခဲ့ရတဲ့သတင်းချက်လက်တွေကိုကိုးကားဖော်ပြလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ February လကအထက်လွှတ်တော်ကြားနာပွဲမှာ Jeff Sessions ကမနစ်ကသူ့ Donald Trump ရဲ့နိုင်ငံသားရေးမူဝါဒအကြံပေးဖြစ်တာဝန်ယူစဉ်မှာရုရှားတာဝန်ရှိသူတွေနဲ့ဆက်သွယ်ခဲ့တာရှိမရှိသူမမှတ်မိတော့ဘူးလို့ထွက်ဆိုခဲ့ပါတယ်Jeff Sessions ဟာရုရှားတမန်ကြီးကစ္စလီယက်နဲ့2016ခုနှစ်ဧပြီလအတွင်းသမ္မတလောင်းဒေါ်နယ်ထရမ့်နိုင်ငံသားရေးမူဝါဒမင်းကိုပြောအပ်ပြီးမှတစ်ကြိမ်ဇူလိုင်လရီပပ်ဘလစ်ကန်ပါတီညီလာခံမှတစ်ကြိမ်နှစ်ကြိမ်တိုင်တွေ့ဆုံခဲ့တယ်လို့မတ်လအတွင်းကသတင်းတွေမှာဖော်ပြခဲ့ကြပါတယ်ဒီသတင်းတွေကြောင့် Jeff Sessions ဟာသူရုရှားတမ္မတ်နဲ့တွေ့ခဲ့ပြီးမြင်ထရမ့်မဲဆွယ်စည်းရုံးရေးနဲ့ပတ်သက်လို့မဆွေးနွေးခဲ့ဘူးလို့ပြန်ပြင်ပြီးပြောခဲ့ပါသေးတယ်အဲဒီနောက်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်နှောက်ယှက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးရေးမှာတော့သူမပါဝင်ဖို့ Jeff Sessions ကိုယ်တိုင်ကဘေးဖယ်ပြီးနေခဲ့တာဖြစ်ပါတယ်ရှင်
အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုနဲ့ပတ်သက်ပြီးတော့အမေရိကန်ထက်လွှတ်တော်တရားရေးကော်မတီကစုံစမ်းစစ်ဆေးမှုတွေလုပ်နေတာမှာသမ္မတဒေါ်နယ်ထရမ့်ရဲ့သားအကြီးနဲ့ရွေးကောက်ပွဲအွန်လိုင်းကော်မတီဥက္ကဋ္ဌဟောင်းတို့ကိုလာမယ့်သတင်းပတ်တွေအတွင်းမှာတရားတွေ့ဆုံမေးမြန်းဖို့အတွက်ထက်လွှတ်တော်တရားရေးကော်မတီနဲ့သူတို့နှစ်ယောက်တို့ဆွေးနွေးနေကြပါတယ်ဒေါ်နယ်ထရမ့်ဂျူနီယာနဲ့ပေါ်မန်နဖော့တိုဟာသူတို့ကိုတွေ့ဆုံမေးမြန်းဖို့ကိစ္စနဲ့ပတ်သက်ပြီးတော့ထက်လွှတ်တော်တရားရေးကော်မတီနဲ့ဆွေးနွေးညှိနှိုင်းနေသလိုဆောင်ရွက်စာတမ်းတွေတင်ပြဖို့ဖြစ်နိုင်ခြင်းအနေအထားနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးနေတယ်လို့ထက်လွှတ်တော်တရားရေးကော်မတီကတောက်ကြနေမှာပြောကြားလိုက်ပါတယ်ထက်လွှတ်တော်တရားရေးကော်မတီအနေနဲ့သူတို့နှစ်ဦးကိုရှေ့သတင်းပတ်တွင်အများပြည်သူရှေ့မောက်မှာထွက်ဆိုဖို့အတွက်ဆင့်ခေါ်မှာမဟုတ်ပေမဲ့အနာဂတ်မှာတော့အဲ့လိုလုပ်ကောင်းလုပ်ရနိုင်တယ်လို့ ဲ့ဒီကော်မတီရဲ့ကြေညာချက်မှာဖော်ပြထားပါတယ်သူတို့နှစ်ယောက်စလုံးဟာပြီးခဲ့တဲ့2016ရွေးကောက်ပွဲတူမဲဆွယ်စည်းဝေးကာလအတွင်းရုရှားရှေ့နေနဲ့တွေ့ဆုံခဲ့တဲ့အတွက်စီးစစ်ခံရတာဖြစ်ပါတယ်ဒေါ်ထရမ်ဂျူနီယာဟာရွေးကောက်ပွဲမှာသူ့အဖေရဲ့ပြိုင်ဘက်ဖြစ်ခဲ့တဲ့ဟီလာရီကလင်တန်နဲ့ပတ်သက်ပြီးတော့သတင်းအချက်အလက်တွေရဖို့မျှော်လင့်ချက်နဲ့ရုရှားရှေ့နေကို2016ဇွန်လမှာတွေ့ဆုံခဲ့တယ်လို့မှတ်တမ်းအချက်လက်တွေကဖော်ပြနေပါတယ်။ဒါပြင်ထက်လွတ်တော်ထောက်လှမ်းရေးကော်မတီကလည်းသမ္မတထရမ့်ရဲ့သမတ်လည်းဖြစ်အကြီးအကျယ်ပေးလည်းဖြစ်တဲ့ဂျယ်ရက်ကိုရှနာနဲ့ဒင်းလာနေမှာတရားတွေ့ဆုံမှာဖြစ်တယ်လို့ပြောထားပါတယ်ခင်ဗျာ
။စပိန်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလှည့်ပြောင်းပေးလိုက်တဲ့အယ်ကိုင်ဒါအကြမ်းဖက်သမားလို့တန်မြတ်ရှိသူတယောက်ကိုအကြမ်းဖက်သမားတွေကိုပံ့ပိုးမှုနဲ့ဆွဲချက်တင်ပြီးပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့ကပြည်ထောင်စုတရားရုံးမှာတောက်ကြနေကပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်။2011ခုနှစ်တုန်းကပင်ဆယ်ဗေးနီးယားပြည်နယ်အရှေ့ပိုင်းခရိုင်တရားရုံးကနေအယ်ဂျီရီးယားနိုင်ငံသားအယ်ရှာရက်ဖ်ဒမာရှေးကိုဆီရီးယားနိုင်ငံသားကတ်တိုးစီယာလက်ဗစ်ကိုတတ်မှုတပ်ဖို့ကြံစီမှုအပါအဝင်အကြမ်းဖက်သမားတွေကိုငွေကြေးပံ့ပိုးမှုနဲ့တရားစွဲဆိုခဲ့တာပါဆွီဒင်နိုင်ငံသားကတ်တွန်းစီယာလတ်စ်ဗစ်ကတမန်တော်မိုဟာမက်ကိုမတော်တရားပုံဖော်ခဲ့တာကြောင့်အစိုးရတွေကတပ်ပစ်ချင်နေကြတာဖြစ်ပါတယ်ဥရောပနဲ့အာရှတခွင်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်တာတွေလုပ်ဖို့လူသစ်စုဆောင်းတဲ့နေရာမှာအသေးခံဂျီဟတ်ဂျင်းရဲ့လို့နာမည်ကြီးသူအမေရိကန်နိုင်ငံသူကော်လင်းလာရော့စ်နဲ့အတူအဲ့ဒီဒမရှေးကပူးပေါင်းကြံစီခဲ့တယ်လို့အာဏာပိုင်တွေကယူဆပါတယ်အထမမြောက်ခဲ့တဲ့စီရင်ကတ်တွန်းစီယာဘစ်ကိုလောက်ကြမဲ့အစီအစဉ်အပါအဝင်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်တာတွေကြံစီမှုနဲ့ဂျီဟတ်ဂျင်းဟာလောလောဆယ်ထောင်ဆယ်နှစ်ကြာနေပါပြီအင်တာနက်အွန်လိုင်းမှာ Black Flag အလံနဲ့အဖြစ်လူသိများတဲ့ဒမရှေးဟာသမ္မတထရမ့်အစိုးရလက်ထက်မှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုနဲ့ဆက်ဆက်တဲ့ဆွဲချက်နဲ့ပထမဆုံးတရားရင်ဆိုင်ရတဲ့နိုင်ငံသားသားဖြစ်ပါတယ်ရှင်
ဒီဝေဒီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီဝေကနေစနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်အတန်လွှင့်ပေးနေပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကဟယ်မန်ပြည်နယ်မှာအမေရိကန်ကတာလီဘန်သဘုံတွေကိုလေကြောင်းကနေတိုက်ခိုက်နေနေမှုအတွင်မှားပြီးပြစ်ခတ်ခဲ့တာကြောင့်အာဖဂန်အစိုးရတပ်သား15ယောက်ထပ်မံတိုက်ဆုံသွားတယ်လို့အာဖဂန်ကာကွယ်ဝန်ကြီးဌာနတာဝန်ရှိသူတွေကတောက်ကြနေကအတည်ပြုပြောကြားလိုက်ပါတယ်ဒီဖြစ်ရပ်ကအာဖဂန်အစိုးရတပ်တွေနဲ့တာလီဘန်သဘုံတွေတိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့ Garage ခရိုင်မှာဖြစ်ပွားခဲ့တာလို့ဆိုပါတယ်နောက်ဖက်တိုက်ပွဲတွေအတွင်းမှာအမေရိကန်ရဲ့မောင်းသူမဲ့ drone ယာဉ်ကနေပြစ်ခတ်တိုက်ခိုက်ခဲ့တဲ့ဒုံးကျည်တွေလုံခြုံရေးကင်းစခန်းတစ်ခုကိုထိမှန်ခဲ့တယ်လို့အာဖဂန်ကာကွယ်ဝန်ကြီးဌာနပြောခွင့်ရဒေါ်လတ်ဝါဇီရီကပြောပါတယ်အဲ့ဒီတိုက်ခိုက်မှုကြောင့်အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်15ယောက်ထပ်မံတိုက်ဆုံပြီးတော့တယောက်ဒဏ်ရာရခဲ့ပါတယ်အာဖဂန်တပ်ဖွဲ့တွေနဲ့ဒူဒေသခံလုံခြုံရေးတာဝန်ရှိသူတို့လည်းတိုက်ဆုံခဲ့တယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကအတည်ပြုပါတယ်အမေရိကန်စစ်တပ်ဘက်ကကြေညာချက်ထဲမှာတော့ဒီတိုက်ဆုံမှုဟာကံကောင်းအကြောင်းမလားဆိုတာနဲ့ဖြစ်သွားခဲ့တာဖြစ်ပြီးတော့ဒီလိုဘာကြောင့်ဖြစ်ခဲ့တယ်ဆိုတာကိုသိနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကတိပြုထားပါတယ်တာလီဘန်တွေကအဲ့ဒီ garage ခရိုင်ကိုပြန်ပြီးတော့တည်ယူနိုင်ဖို့အတွက်ကြာသပတေးနေ့မှာတိုက်ခိုက်ခဲ့စဉ်အခုလိုတိုက်ပွဲတွေဖြစ်ပွားခဲ့တာပါအသေးခံဘုံခွဲသူ၃ကလုံခြုံရေးကင်းစခန်းတွေကိုဖောက်ခွဲရေးပစ္စည်းတွေအပြည့်တင်လာတဲ့ကားတွေနဲ့တိုက်ခိုက်ခဲ့ရတာကနေတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံမှာထိမ့်သိမ်းထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်မပေးဘူးဆိုရင်ဆိုးရွားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်ပိတ်ဆို့မှုအသစ်တွေနဲ့အရေးယူဖို့အသင့်ပြင်ဆင်ထားပြီးဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတတိပေးလိုက်ပါတယ်။အီရန်နိုင်ငံမှာမတရားအကျဉ်းချခံနေရတဲ့အမေရိကန်နိုင်ငံသားတွေအားလုံးအိမ်ပြန်လာနိုင်ကြဖို့လွှတ်ပေးဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပြီးတကယ်လို့လွှတ်မပေးခဲ့ဘူးဆိုရင်တော့နောက်ထပ်ပိတ်ဆို့မှုအသစ်တွေနဲ့အရေးယူရနိုင်မယ်လို့တောက်ကြနေကထုတ်ပြန်တဲ့အင်ဂျီရောရဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်။အထင်းသိမ်းခံအမေရိကန်နိုင်ငံသားတွေရဲ့ကျန်းမာရေးနေရေးထိုင်ရေးအစအစအဆင်ပြေအောင်လုပ်ပေးဖို့လေအီရန်နိုင်ငံအနေနဲ့တာဝန်ယူရမှာဖြစ်တယ်လို့လည်းတောင်းဆိုလိုက်ပါတယ်။အီရန်ဆိုရကနေတရုတ်နယ်ဘွားအမေရိကန်နိုင်ငံသားရှူယီဝမ်ကိုလျှို့ဝှက်ထောက်လှမ်းရေးလုပ်တယ်လို့စွပ်စွဲပြီးဒီသတင်းပတ်အတွင်းမှာထောင်ဆယ်နှစ်ချမှတ်ခဲ့ပြီးတဲ့နောက်အင်ဂျီရောကအခုလိုတုံ့ပြန်လိုက်တာပါ။ငြိမ်းစားအမေရိကန်တရားရေးဥပဒေစိုးမိုးရေးအရာရှိလော့ရောဘတ်လေဗင်စင်ဆိုသူဟာလည်းလွန်ခဲ့တဲ့10နှစ်ကျော်ကလေးကအီရန်နိုင်ငံခီးစဉ်တွေမှာပျောက်ဆုံးခဲ့တာနဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်ဆီယမတ်နာမာဇီနဲ့သူ့ဖခင်ဘာကာတို့ကိုအီရန်မှာထိမ့်သိမ်းထားဆဲဖြစ်တယ်လို့အင်ဂျီရောရဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်။ဒဇဂန်တွေကိုဖမ်းဆီးထားတာတွေဆက်လုပ်နေတဲ့နိုင်ငံတွေအားလုံးကိုလည်းအပြစ်တင်ဆုံးချကြောင်းအင်ဂျီရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုတိုက်ဆက်ရှင်နဲ့တရားသူကြီးကမက္ကဆီကိုမွေးခိုင်းကောင်းဆောင်တူကိုထောင်ဒဏ်နဲ့36မှတ်လိုက်ပါတယ်။ဒါပြင်ဇေတက်စ်မူရဂိုင်းကောင်းဆောင်ဗ Velasque Caballero ကို မွေးစေဝါနဲ့ ဆက်နွယ်တဲ့ ရာဇဝတ်မှုတွေ အတွက် American Dollar 10 သန်း တန်ငွေ ပေးဆောင်ဖို့လေ အဲ့တရားသူကြီးက အမိန့်ချလိုက်ပါတယ် သူကို Mexico အနာပိုင်တွေက 2012 မှာ ဖမ်းဆီးခဲ့တာ ဖြစ်ပြီးတော့ အဲ့နောက် တရားရင်ဆိုင်ဖို့အတွက် American ကို လွှဲပြောင်းပေးခဲ့တာဖြစ်ပါတယ် 2014 ခုနှစ်ကတော့ သူက မွေးစေတွေ တင်းတင်းဖြန့်ချီတာနဲ့ ပတ်သက်ပြီးတော့ အပြစ်ရှိကြောင်းဝန်ခံခဲ့ပါတယ် ထောင်ကနေ ပြန်လွှတ်တဲ့အခါမှာတော့ သူကို Mexico နိုင်ငံကို ပြန်ပို့မယ်လို့ ယူဆပါတယ်ခင်ဗျာ
American ပြည်အောင်စု Minnesota ပြည်နယ် Minneapolis မြို့မှာ ပြီးခဲ့တဲ့သတင်းပတ်က ရဲရာရှိတယောက်က အသက် 40 အရွယ် Australia နိုင်ငံသူတယောက်ကို တနက်နဲ့ပြစ်လို့ တေဆုံးခဲ့တာကြောင့် Minneapolis မြို့ရဲ့ မြို့တော်ဝင်က တာဝန်ရှိတဲ့ရဲချုပ်ကို နှုတ်ထွက်ပေးဖို့ တောင်းဆိုလိုက်ပါတယ် Minneapolis မြို့ရဲ့ ရဲချုပ် Johnny Hato က မြို့တော်ဝင်ရဲ့ တောင်းဆိုချက်အတိုင်း နှုတ်ထွက်ပေးလိုက်ပြီး ဒီဖြစ်ရပ်ဟာ ရဲတယောက်တည်းရဲ့ အစဉ်ချင်းမဲ့ လုပ်ရတာဖြစ်ပြီး ဒီလိုမဖြစ်သင့်ကြောင်းနဲ့ Minneapolis ရဲတပ်ဖွဲ့ရဲ့ လေးပြင်းတင်နန်းတွေ နဲ့ စံထားတဲ့ တံမိုးတွေကို ကိုးစားမပြုပါဘူး
လို့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်ရှင်။မက်ကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ယိုဇမတီမြို့သားဦးရင်အနီးနားတစ်ဝိုက်ကတောင်ကြီးတွေမှာရှိတဲ့တောင်ပူဇာတွေတော်မီလောင်ကျွမ်းခဲ့တာကြောင့်အင်ဂျီတွေဒါဇင်နဲ့ချီပျက်စီးခဲ့ပြီးတော့မြေဧရိယာဟက်တာ
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်တဲ့ဒေါက်ကင်စိုးဝင်းတို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီရဲ့ဆင်းရဲတာမြန်မာပြည်ခီးစဉ်အပြည်သတင်းထုတ်ပြန်ချက်ဟာရေဘူးရဆန်တဲ့ဆွဆွဲမှုတွေနဲ့မားယွင်းတဲ့အချက်လက်တွေပါတဲ့အတွက်စိတ Latama, Kulane, Pubang, Sangyuet Zijinello, Taito Murishibare, Agulo Mienton, the Chedugo, Masumonga, Susie Timpia Bibamesh.
Yamaning and Luque, Chenirigo, Lia Sonsane, Yamaning and Sanga Kula Tamaga Luque, two goes a let out Daya Hiliha, Sunnyetta, Jamingere, Tumaya Chowjin Yam Yamabi Kiz, Bimaro, Drinza Shilimotia, Jimakeraba, Asuya de Latama, Tadia Jin Yam Lia Kere, two keys in drink, Ganta Baby Mut Cho Shigerane, to the chin, the Kaibi Nebaka Luque, Chenuri Nebatalu, Totamumashi, Usurapio, Sugetalu, Dosa Suji Usane, Yukauka, Yata, Suya de Latama, a year Suya de Jindo. ငယ်တဲ့နီးပြိုဟာတချို့ကိုကျင့်သုံးနေစဉ်မြင်ခဲ့ရတာကြောင့်စိတ်ပြတ်မိတယ်လို့ပြောသွားပါတယ်။ဒီအပေါ်မှာမြန်မာအစိုးရဘက်ကတောက်တာရဟီလီရဲ့ဒီလိုပြောဆိုချက်ဟာရေဘူးရဆန်တဲ့ဆွဆွဲမှုတွေနဲ့မှားရင်းတဲ့အချက်လက်တွေပါတဲ့အတွက်စိတ်ပြတ်မိတယ်ဆိုပြီးချက်ချင်းဆိုသလိုကြေညာချက်ထုတ်တုံ့ပြန်ခဲ့ပါတယ်။အစိုးရရင်ဆိုင်ဖြစ်ရှင်းနေရတဲ့စိန်ခေါ်မှုခက်ခဲတွေနဲ့ ချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့ဒီလိုအပြန်အလှန်ပြောဆိုချက်တွေအပေါ်အခုလိုသုံးသပ်ပါတယ
်။ကောင်းဘက်ကလည်းတွေ့တယ်လို့ကျွန်တော်တို့ခါလေးအစိုးရဘက်ကလည်းနှစ်ခုလုံးမြင်နိုင်ပါတယ်။အကောင်းဘက်ကတော့မစ္စယန်ဟီလီရဲ့ပြောကြားချက်ကိုလက်ရှိအစိုးရအနေနဲ့တောင်းတရားကိစ္စစိုက်တယ်။နောက်ဘေးနေရာတွေမှားလဲဘယ်နည်းလိုမျိုးဖြစ်လဲဆိုတော့သူတို့ရဲ့အယူဆကိုပွန့်ပွန့်လင်းလင်းပြန်လဲတုတ်ပြန်မှုကဒါကောင်းတဲ့ဘက်ကပြောမယ်ဆိုတော့ကောင်းတယ်လို့ပြောလို့ရပါတယ်။တကယ်လို့ဒီလိုမျိုးကိစ္စတွေမှာမှားရွေးနေတယ်ဒါမှမလို့ရှိရင်တချို့အချက်လက်တွေကိုမကျေနပ်ဘူးဆိုလို့ရှိရင်ဒါပူပေါင်းလို့ဆောင်တဲ့နီလန်းကိုပူပူပြီးရှာဖွေဖို့လိုအပ်ပါတယ်။ဒါတော့မစ္စယန်ဟီလီဘက်ကပြောကြတဲ့တချို့အချက်တွေကလည်းမှန်တဲ့လောက်မှန်ပါတယ်။ဒါကတော့အရင်လိုပဲသွာလာခွင့်မရတဲ့ကိစ္စမျိုးရှိတယ်လို့ဒီနှစ်အပိုင်းမှာသွာလာမှုနဲ့ပတ်လို့ပူကန့်တတ်မှုရှိတယ်။အဲ့တော့သူ့ရဲ့တာဝန်ဖြစ်တဲ့အချက်လက်တွေစုဆောင်းမှုတွေကမှလိုအပ်တယ်လို့မရရှိတဲ့အချက်တွေသူတင်ပြသွားပါတယ်။အဲ့တော့ဒီဟာလေးကကျွန်တော်အဖြစ်ပြောမယ်စားပုံမအားကောင်းပြီးတော့တရင်ချက်လက်တွေအမှန်တကယ်ရနိုင်တဲ့နီလန်းကိုဖြေရှာပြီးလှုပ်ဆောင်မှုအတွက်လိုအပ်တယ်လို့ထင်ပါတယ်
။စစ်ဆေးရလက်ထက်လူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ရပ်သားအစိုးရလက်ထက်မှာတော့လူခွေအခြေအနေတွေဟာတိုးတက်လာမယ်လို့မျှော်လင့်ချက်တွေရှိခဲ့ကြပေမဲ့စိုးရိမ်နေရတဲ့အခြေအနေတွေအပေါ်အစိုးရအနေနဲ့ကုလသမဂ္ဂနဲ့ရောနိုင်ငံတကာနဲ့ပါပူးပေါင်းဆောင်ရွက်မှုတွေကိုပိုအရှိန်မြင့်လှုပ်ဆောင်သင့်တယ်လို့ Free Thinker အဖွဲ့ကလူခွေလှုပ်ရှားသူမတ်သိန်းနီဦးကရှုမြင်ပါတယ
်။ဒီလူခွေကိုယုံကြည်သူတွေအနေနဲ့ကပေါ့နော်ရပ်သားအစိုးရကိုဒီလူခွေကွယ်ဆောင်မှုတွေဒီမဲ့ဖြစ်ပွားကျက်စီမှာပို့ပြီးတော့လှုပ်ဆောင်နိုင်ရဲ့ဆိုတဲ့ဘုံတိတ် ก็จะหมดเลยที่เราจะขายเยอะได้ที่สุดที่ไม่ยากนะเลยที่สั้นๆที่ก็ใช้ได้มาเนี่ยเดี๋ยวเราเนี่ยไม่ชอบที่ขายเยอะได้ขนาดเยอะส่วนที่เราลูกสาวของเราที่มาลูกตัวเมียเล่นอะไรแต่เนี่ยที่จะเอาเสียได้จ้าเราที่จะผู้บ้านของเราไม่รู้ก่อนเนาะทุกจังหวะที่ขายมาเนี่ยชิ้นเดียวเนี่ยก่อนเนาะแต่ที่นี้มีก็ไปส่วนเลยแต่ส่วนนั้นจะซื้อมือก็ไปส่วนเลยส่วนเราก็ได้ไม่หกตาเลยใช่ไหมลูกเราจ้าเราชิ้นละเลยลูกเราแข่งจ้าเลยสิ แต่เราไม่รู้นะเพื่อแกยังไงสักตัวยี่เดียร์เลยเลยไม่ชอบไม่รู้ก่อนนะยังไงจะมาชีวิตยังชีวิตไม่จำไม่ได้เลยที่ใครได้เลยเรื่องนี้มาเลยสิแต่เดี๋ยวลูกจะพิจารณาอีกทีว่าไม่ใช่ที่เรื่องที่ต้องการจะไปเรื่องสภาพปูตาบุยอ่ะพิจารณาที่บ้านพี่เราก่อนนะส่วนใหญ่จะเป็นที่ไรเนี่ยส่วนใหญ่จะเป็นสถานที่กูเลยจะได้ไปอาชีพให้ได้ฟังเสียงยาวๆเลยเรื่องนี้มาเลยสิอาชีพเสียงใหม่คุณแม่เนี่ยก็คงลงกันไปสู้ได้ตลอดเช็คว่าเลยที่ว่าเ ားတယ်ပြည်ပြည်တက်ကဒီအချက်တရားတော့မှားယူပါတယ်ဆိုတော့ခိုင်မာမှုမျိုးတို့မပြောနိုင်တာကိုလည်းသိရတော့စိတ်ပူနေတယ်ပေါ့နော်အဲ့
လိုမြန်မာနိုင်ငံအတွင်းအထူးသဖြင့်ရခိုင်ပြည်နယ်နဲ့စည်ရေးပရိပခတွေဖြစ်နေစေရှမ်းပြည်နယ်ကချင်ပြည်နယ်စတဲ့တိုင်းရင်းဒေသတွေကချိုးပေါက်ခံနေရစေလူခွေအခြေအနေတွေအပေါ်ကုလနဲ့နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုအမြင်ရှင်းလင်းအောင်အစိုးရအနေနဲ့ပူးပေါင်းဆောင်ရွက်မှုနဲ့သာဖြေရှင်းစေလိုပါတယ်လို့လည်းဦးအောင်မျိုးမင်းကအကြံပြုပါတယ
်တစ်ဖက်ကအစိုးရရဲ့ရင်းချက်ဖြစ်နေတော့အရာမျိုးလည်းကျွန်တော်သဘောပေါက်တယ်ဒါပေမဲ့တစ်ဖက်မှာလည်းနိုင်ငံတကာကဒီကိစ္စနဲ့ပတ်သက်လို့အစိုးရဘယ်လိုမျိုးပူးပေါင်းဆောင်ရွက်မှုတွေမျှော်လင့်နေပါတယ်အဲဒါကြောင့်ပူးပေါင်းဆောင်ရွက်မှုလုံးဝမရှိဘဲနဲ့မလုဆောင်မှုဆိုရင်ပုံမူပြီးတော့အစိုးရဘောတန်ပြရရှိလာမယ်ပူပေါင်းဆောင်ရွက်မှုလုဆောင်တဲ့ပုံစံမျိုးကျင့်သုံးပေးပါလို့လည်းတိုက်တွန်းနေပါတယ
်ဇူလိုင်လ10ရက်ကနေ21ရက်နေ့အထိကြာမြင့်ခဲ့တဲ့ဒေါက်တာရန်ဟီလီရဲ့12ရက်တာမြန်မာခီးစဉ်အတွင်းရန်ကုန်နေပြည်တော်အပြင်ကရင်ရှမ်းနဲ့ရခိုင်ပြည်နယ်ကတချို့နေရာတွေကိုတွားရောက်ခဲ့ပေမယ့်ဒီတစ်ခေါက်မှာတော့စီးရဲတင်းမာနေစေကချင်ဘက်ကမတွားခဲ့ပါဘူးရခိုင်ပြည်နယ်အတွင်းကနေရာတချို့နဲ့တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်အတွင်းကသူမတွားလို့ရတဲ့နေရာတချို့လုံခြုံရေးအခြေအနေကတွားခဲ့မရခဲ့ပါဘူးမြန်မာနိုင်ငံလူခွေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟာသူ့ရဲ့ခီးစဉ်တွင်တွေ့ရှိချက်တွေကိုတော့ကုလသမဂ္ဂထွေထွေညီလာခံမှာလာမယ့်အောက်တိုဘာလကြာရင်အပြည့်အစုံအစီရင်ခံတင်ပြမှာဖြစ်ပါတယ်ရှင
်မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့မြန်မာနိုင်ငံနဲ့ဒီသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုအကြောင်းကိုတင်ပြပေးပါမယ်နိုင်ငံရဲ့ဆိုးဝါးလာတဲ့အတွေ့အကြုံတွေပေါ်အခြေခံပြီးတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကိုအဓိကဦးစားပေးမူဝါဒအဖြစ်ချမှတ်ဆောင်ရွက်နေကြောင်းအစိုးရထိပ်ပိုင်းခေါင်းဆောင်တွေကပြောကြားခဲ့ပါတယ်။ညွန့်ရကုလသမဂ္ဂဌာနချုပ်မှာဇူလိုင်လ20ရက်နေ့ကကျင်းပခဲ့တဲ့ရေတရံဇာရနဲ့ဘေးအန္တရာယ်များဆိုင်ရာကုလသမဂ္ဂအထူးအစည်းအဝေးကိုဒုသမ္မတဦးဟင်ရီဗန်တီယူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပါတယ်။အပြည့်အစုံကိုတော့မိုင်းအင်ဂျင်နိုင်တင်ပြပေးပါလိမ့်မယ်ရှင်
။မြန်မာနိုင်ငံဟာတဘာဝဘေးအန္တရာယ်အများဆုံးရင်ဆိုင်နေရတဲ့ကမ္ဘာနိုင်ငံတွေစီးရင်မှထိတ်ဆုံးကပါဝင်နေတာပါ။ဒါကြောင့်တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးမှာတဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်နိုင်ရေးဟာအလွန်အရေးပါတယ်ဆိုတာကိုလက်ရှိအစိုးရအနေနဲ့ခံယူထားပြီးကုလသမဂ္ဂနဲ့ထိထိရောက်ရောက်ပူးပေါင်းဆောင်ရွက်နေကြောင်းရေတယံဇာတနဲ့ဘေးအန္တရာယ်များဆိုင်ရာတတိယအကြိမ်ကုလသမဂ္ဂအထူးအစည်းအဝေးကိုတက်ရောက်လာတဲ့ဒုသမတဦးဟင်နရီဘန်တီယူကပြောပါတယ်ဒါအပြင်မြန်မာနိုင်ငံမှာရေနဲ့ပတ်သက်တဲ့ပြဿနာကိုဖြေရှင်းနိုင်ဖို့သူဦးဆောင်တဲ့ကော်မတီကနေဥပဒေကြမ်းရေးဆွဲနေကြောင်းအစည်းအဝေးမှာအခုလိုပြောသွားပါတယ
် The National Water Resources Committee is drafting water law in
အနာဂတ်အတွက်ချမှတ်ထားတဲ့ရေအရင်းမြင့်မူဝါဒနဲ့အညီရေတယံဇာတဥပဒေကြမ်းကိုအမျိုးသားအဆင့်ရေအရင်းမြင့်ကော်မတီကရေးဆွဲနေပါတယ်
အထူးသဖြင့်မြမသမိုင်းမှာအကြီးမားဆုံးစိုက်ကလုန်းမုန်တိုင်းဖြစ်တဲ့2008နာဂစ်စိုက်ကလုန်းမုန်တိုင်းတိုက်ခိုက်မှုအတွင်းလူပေါင်း3000ချီတိတ်ဆုံးခဲ့တဲ့ဖြစ်ရပ်မှာတဘာဝဘေးရန်တွေနဲ့ပတ်သက်လို့စစ်အစိုးရရဲ့တာဝန်မဲ့လုပ်ရက်ကိုနိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်ရှုံချခဲ့ပါတယ်ဒါပေမဲ့2011ခုနှစ်သမ္မတဦးသိန်းစိန်ဦးဆောင်တဲ့ရပ်သားတပိုင်းအစိုးရတက်လာပြီးတဲ့နောက်တဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့စနစ်တကျကင်တွယ်ဖြေရှင်းနိုင်အောင်စ조사အထောက်အမှုတွေလုပ်လာခဲ့ပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့တဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့နိုင်ငံရဲ့ထိတ်ဆုံးအဆင့်ဦးစားပေးမူဝါဒအဖြစ်ချမှတ်ဆောင်ရွက်နေကြောင်းလူမှုကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအစည်းအဝေးတက်ရောက်လာသူတွေကိုအခုလိုပြောပါတယ်။
To ensure the systematic management of disaster risks, Myanmar already integrated disaster.
ဒါဘာဝဘေးရန်တွေတောင်းနေချင်းတွေကိုစနစ်ကြစီမံခန့်ခွဲနိုင်ဖို့တရားစီရေးအတွက်ဒါဘာဝဘေးရန်တွေစီမံခန့်ခွဲဥပဒေကို2013ခုနှစ်မှာအတည်ပြုပြဋ္ဌာန်းခဲ့ပါတယ်။
2016 ခုနှစ်မှာဒီမိုကရေစီနည်းလမ်းနဲ့ရွေးချယ်ခံခဲ့ရတဲ့ဆိုရစတင်အုပ်ချုပ်တဲ့အချိန်မှာတော့တိုင်းပြည်တွင်းရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံတွေကိုအခြေခံပြီးတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကိုနိုင်ငံရဲ့လူမှုရေးစီးပွားရေးတိုးတက်ဖွံ့ဖြိုးမှုအားလုံးထက်ဦးစားပေးရမယ့်ကိစ္စလို့အတိအမှတ်ပြုခဲ့ပါတယ်
ဒါအပြင်ဆိုက်ကလုန်းမုန်တိုင်းတံအများဆုံးခံရတဲ့မြန်မာနိုင်ငံမှာမုန်တိုင်းဘေးကယ်ဆယ်ရေးစခန်းတွေတည်ဆောက်ရေးအတွက်ကမ္ဘာ့ဗန်အကူအညီနဲ့အစီအစဉ်ဆောင်ရွက်နေကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ
် We have planned and managed for building cyclone shelters along the coastal and
ကယ်ရိုးတဲ့တခြားနယ်မြဝကျွန်းမဒေသတွေမှာဆိုက်ကလုန်းမုန်တိုင်းဘေးကယ်ဆယ်ရေးစခန်းတွေတည်ဆောက်ဖို့အတွက်အစီအစဉ်ချမှတ်ဆောင်ရွက်နေပါတယ်ဒါအပြင်ဒီကယ်ဆယ်ရေးစခန်းတွေဟာတခြားကိစ္စတွေအတွက်လည်းအသုံးပြုနိုင်မှာဖြစ်ပါတယ်နောက်ကယ်ဆယ်ရေးနဲ့အကူအညီစောင့်ရှောက်ရေးအတွက်ဆိုက်ကလုန်းကယ်ဆယ်ရေးစခန်းတွေနဲ့ရွာရီကြားမှာလမ်းပန်းဆက်သွယ်ရေးကောင်းမှုဖို့အစီအစဉ်ထားပါရယ်ရဟတ်ရင်တွေစဉ်သက်နိုင်ဖို့နေရာလဲဒီစီစဉ်မှာပါဝင်မှာဖြစ်ပါရယ
်မြစ်ချောင်းအင်္ဂိုင်ပေါ်များတဲ့မြန်မာနိုင်ငံမှာနောက်ထပ်ရင်ဆိုင်နေရတဲ့ကြီးမားတဲ့အန္တရာယ်တစ်ခုကတော့မြစ်ကမ်းပါတိုက်စားမှုဖြစ်လာကြောင်းနဲ့ဒီအတွက်နိုင်ငံတကာအကူအညီတွေအများကြီးလိုအပ်နေကြောင်းဒေါက်တာဝင်းမြတ်အေးကပြောပါရယ်စစ်တမ်းကောက်ယူတဲ့ကိန်းဂဏန်းအချက်လက်တွေအရရေကြီးတာရေရှားပါတာစတဲ့ရေနဲ့ဆက်ဆက်နေတဲ့သဘာဝဘေးအန္တရာယ်တွေဟာလည်းမြန်မာနိုင်ငံမှာအဖြစ်များဆုံးတွေ့ရတယ်လို့ဒေါက်တာဝင်းမြတ်အေးကအစည်းအဝေးမှာပြောသွားပါတယ်ဇူလိုင်လ20ရက်နေ့ကကျင်းပတဲ့ရေတယံဇာတနဲ့ဘေးအန္တရာယ်များဆိုင်ရာတတိယအကြိမ်ကုလသမဂ္ဂအထူးအစည်းအဝေးမှာရာသီဥတုပြောင်းလဲမှုအခြေအနေနဲ့လိုင်လျောညီထွေမှုရှိအောင်ဘယ်လိုလုပ်ဆောင်ကြမလဲ။နောက်ငွေကြေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဖို့အပါအဝင်သိပ္ပံနဲ့နည်းပညာတီထွင်စမ်းသပ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါရှင
်။ကျွန်တော်ရှင်များရှင်။နယ်သာလန်နိုင်ငံမှာလုပ်ငန်းရေးဆယ်နှစ်အတွင်းရာသီဝတ်မှုတွေကျဆင်းလာတာပြစ်မှုကျူးလွန်သူတွေအပေါ်အဖြစ်ပေးတဲ့ပုံစံပြောင်းလဲလာရတာကအကျဉ်းသားမရှိသလောက်ဖြစ်လာနေတာကြောင့်အကျဉ်းထောင်တွေပိတ်ပင်နေရပါတယ်။အကြီးတန်းအယုတ်ဆိုးတဲ့မှုခင်းတွေအပါအဝင်ရာသီဝတ်မှုသတင်းတွေမကြာခဏကြားနေရတဲ့မြန်မာနိုင်ငံမှာရောရာသီဝတ်မှုကျဆင်းရေးပြစ်မှုကျူးလွန်သူတွေကိုပြုပြင်ရေးဘာတွေလုပ်နိုင်မလဲဆိုတာကို VRS နေနေညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သူတွေအနေနဲ့ VRS ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ပြီးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်စစ်စစ်ကဆူဆူပါရဲ့ရှင်
။အခုစနေညတိုက်ရိုက်လေးလိုင်းဆွေးနွေးကြံကိုည9:00ခွဲမှာစတင်မှာမျိုးမိုးဆောင်မျိုးနားဆင်နိုင်ကြပါတယ်။အခုဆက်လက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုရဲ့တည်င်းလွတ်လပ်ခွင့်ဆိုင်ရာအကြောင်းကိုတင်ပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာလွတ်လပ်စွာတည်င်းရယူခွင့်ဥပဒေစတင်ကျင့်သုံးခဲ့တာဒီလဇွန်လလမှာဆိုရင်290ဖြစ်သွားပါပြီ။ဥပဒေအရအစိုးရအနေနဲ့ပွင့်လင်းမြင့်သားမှုရှိဖို့တရားဝင်ထောက်ထားမှတ်တမ်းတွေကိုလိုအပ်ရင်တစုံတယောက်ကတောင်းခံပိုင်ခွင့်ရှိဖို့ပြဋ္ဌာန်းထားပါတယ်။အစိုးရရဲ့တရားဝင်သတင်းချက်လက်မှတ်တမ်းတွေကိုတောင်းခံရမှာပုဂ္ဂလိကလွတ်လပ်ခွင့်နဲ့နိုင်ငံတော်လုံခြုံရေးကိုထိခိုက်နိုင်တဲ့ကိစ္စမျိုးကလွဲလို့ကြံကိစ္စအများစုမှာတက်ဆိုင်ရာကအချက်လက်တွေကိုထုတ်ပြန်ပေးရလေးရှိပါတယ်။နှစ်ပေါင်း90ဖြတ်တန်းခဲ့တဲ့လွတ်လပ်စွာသတင်းရယူခွင့်အဥပဒေအကြောင်း VOA သတင်းတော် Editor Tunelery ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွန်းကတင်ပြထားပါတယ်ရှင်။
လွတ်လပ်စွာသတင်းရယူခွင့်အဥပဒေဟာအများပြည်သူသိသိနဲ့သတင်းအချက်လက်တွေပေးနိုင်အောင်အမှတ်ကံပေးထားတဲ့တန်ဖိုးမဖြတ်နိုင်တဲ့ဥပဒေတရားဖြစ်သတင်းသမားတွေခံယူထားကြပါတယ်။နယူးယောက်ခြေဆိုင် BuzzFeed Internet သတင်းဌာနကသတင်းမှန်ဖော်ထုတ်ရေးသားသူ Jason Leo Poe ကတော့ဥပဒေကိုလက်တွေ့ကျင့်သုံးရကအကျိုးကျေးဇူးတွေရှိခဲ့တဲ့အကြောင်း Skype ကနေဒီစဉ် VOE ကိုပြောဆိုနေတာပါ
။ I know from first-hand experience that I've been able to successfully obtained documents from various government agencies
ဆိုရထာနာတော်တော်များများကမှတ်တမ်းတွေရခဲ့တဲ့အတွက်မမမကန်သုံးမှုဖြုံတီးမှုအလွယ်သုံးစားလုပ်မှုအနိုင်ကျင့်မှုတွေကိုဖော်ထုတ်နိုင်တာမျိုးကျွန်တော်ကိုယ်တိုင်လက်တွေ့ကြုံခဲ့မှုပါတယ
်သူရဲ့တောင်းခံချက်ကြောင့်ပဲနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ရဲ့ထောင်နဲ့ချီတဲ့အီးမေးလ်တွေကိုပြီးခဲ့တဲ့နှစ်ထဲနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပေးခဲ့ရတာပါ
The State Department will make publicly available online approximately 1000 additional pages from former Secretary Clinton's email account
ဝန်ကြီးဟောင်းကလင်တန်ရဲ့အီးမေးလ်တွေကခန့်မှန်းခြေစာမျက်နှာပေါင်း1000လောက်ကိုအွန်လိုင်းမှာအများပြည်သူသိနိုင်အောင်ထပ်မံထုတ်ပြန်ပေးသွားမှာဖြစ်တဲ့အကြောင်းမနစ်ကနိုင်ငံခြားရေးဝန်ကြီးဌာနမှပြောဝင်ရပုဂ္ဂိုလ်ဖြစ်တာဝန်ယူခဲ့တဲ့ဂျွန်ကာဒီကပြောဆိုခဲ့တာပါထုတ်ပြန်ချက်တွေအရထိတ်တန့်တန်တမာဖြစ်တာဝန်ယူထားစဉ်အလုပ်ကိစ္စတွေကိုကိုယ်ပိုင်အီးမေးလ်နဲ့အသုံးပြုခဲ့ကြောင်းလည်းပေါ်ပေါက်ခဲ့ပါတယ
် I felt that these emails would provide the public with great insight into how she performed as Secretary of State.
အင်္ဂလိပ်ဝန်ကြီးအဖြစ်ဘယ်လိုဆောင်ရွက်ခဲ့ရလဲ၊သူ့ရဲ့ဆောင်ရွက်ချက်တွေကသမရတာဝန်ယူရမယ်ဆိုရင်ဘယ်လိုဖြစ်လာနိုင်လဲဆိုတာတွေကိုဒီအီးမေးလ်တွေကတစ်ဆင့်အများပြည်သူအနေနဲ့အတွင်းကြကြသိလာနိုင်တယ်လို့ကျွန်တော်ကတော့ခံစားမိပါတယ်။ဆက်ဆိုကျွန်တော်ကလူလူကိုခြောက်ပြနိုင်ဖို့စူးစမ်းခဲ့တာတွေအပေါ်ကိုပိုင်အီးမေးလ်ကိုသုံးခဲ့တဲ့ကိစ္စကလွန်မိုးသွားခဲ့ပြီးဒီကိစ္စကိုပဲတစ်နှစ်ကျော်လောက်အာရုံစိုက်ခဲ့ကြပါတယ်။
လွတ်လပ်စွာသတင်းရယူခွင့်အဥပဒေ250ပြည်လာခဲ့ပြီမလဲအချက်လက်မှတ်တမ်းတောက်ခံမှုတွေကိုခွင့်ပြုခဲ့တာကတော့ဆရာကိုင်းလုံးမကျော်ပါဘူးသတင်းလွတ်လပ်ခွင့်လှုပ်ရှားမှုဖော်တစ်ခုဖြစ်တဲ့ Reporters Committee for Freedom of Press ကအထံမှရှယ်ကတော့အစိုးရအနေနဲ့ပုံမပြေပြည့်ဝလာတဲ့လက္ခဏာတွေတွေ့နေရတယ်လို့ဆိုပါတယ
် The data that we have shows is that over the course of the last really the last decade
လူငယ်စနေတဲ့အချက်အလက်တွေရအစိုးရဘက်ကချွင်းညက်အဖြစ်သတ်မှတ်ပြီးတောက်ခံချက်တွေကိုညှင်းဆန်တဲ့အရေးအတွက်ကတဖြည်းဖြည်းတိုးလာနေပါတယ်
အစိုးရဌာနတွေကအချက်လက်ထုတ်ပြန်ပေးဖို့ညှင်းဆန်မှုတွေတိုးလာတဲ့အမျှတရားစွဲဆိုရရင်လည်းပုံများလာနေတာပါလွတ်လပ်စွာဒရင်းရယူခွင့်အုပ်ရိယတရားစွဲတဲ့လုပ်ငန်းတွေမှာဥဆောင်ပါဝင်နေတဲ့အဒမ်မာရှယ်ကတော့အမေရိကန်ပြည်ထောင်စုမှာအစိုးရအနေနဲ့ပုံလင်းမြင်သာမှုရှိရေးလုပ်ဆရာတွေအများကြီးရှိသေးတယ်လို့မြင်ပါတယ
် The problem is that in practice when you get into the bureaucracy of federal agencies
ဆိုရဌာနတွေရဲ့ဘယူရိုကရေစီရန်နေရာနဲ့တရားစီရင်စနစ်ထဲကအမှုခင်းနေကြရောက်သွားတဲ့အခါသတင်းချက်လက်ရဖို့အင်မတန်ခက်ခဲတာလက်တွေ့မှာပြဿနာဖြစ်နေပါတယ
်။ဒါပေမဲ့လည်းသတင်းသမားတွေလူမှုအဖွဲ့အစည်းတွေအနေနဲ့အခြေအနေတွေတိတိကျကျပိုတိုးတက်လာအောင်လုပ်နိုင်လိမ့်မယ်လို့လည်းသူကမျှော်လင့်ထားပါတယ်
။ The journalists here and the civil society groups are so committed to
ဒီမှာရှိတဲ့သတင်းသမားတွေနဲ့လူမှုအဖွဲ့အစည်းတွေကသတင်းရယူခွင့်အုပ်ရေးပေါ်အခိုင်အမာယက်တည်နေကြပါတယ်။တူတက်မှုနေကွေလွန်ပြီးစိတ်ပျက်စရာစိတ်ဒဏ်ကျစရာတွေကြုံခဲ့ရတာတော့မှဥပဒေအတိုင်းဖြစ်အောင်လုပ်ဖို့ခွန်အားတွေစိတ်ဓာတ်တွေအပြည့်နဲ့ပိုကောင်းအောင်ကြိုးစားကြပါတယ်။ဒါကြောင့်လည်းမျှော်လင့်စရာတွေတော့အများကြီးရှိတယ်လို့ထင်ပါတယ
်။250ပြည်လာတဲ့ဒီကနေ့အချိန်မှာလည်းလွတ်လပ်စွာသတင်းရယူခွင့်အုပ်ပြာအများပြည်သူသိသိသာတွေကိုဖော်ထုတ်ဖို့အစိုးရအနေနဲ့တာဝန်ခံမှုရှိဖို့ကြိုးပမ်းရမှာသတင်းသမားတွေအတွက်အားထားနေရတဲ့ဥပဒေတစ်ခုဖြစ်ရပ်တည်နေစေဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လုံးတင်ပြခဲ့တာဖြစ်ပါတယ်ရှင်။စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နောက်နိုင်ကြ냐9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line 2 meter 24 25 30နဲ့ 50 နဲ့ line 1 meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုရင်နိုင်တင်ပြပေးပါမယ်ရှင
်။အမေရိကန်သမ္မတအင်ပီရောပြန်ကြားရေးရာရှိတဲ့ကိုတောက်ကြနေကခန့်လိုက်ပြီးတော့လက်ရှိအင်ပီရောပြောခွင့်ရပုဂ္ဂိုလ်ရှွန်စပိုင်ဆာကတော့ရာထူးကနေနှုတ်ထွက်သွားပြီဖြစ်ပါတယ်။အမေရိကန်သမ္မတတော်ထရမ့်ကဗန်နာငွေကြီးဆိုင်ရာလုပ်ငန်းတွေအစုရှယ်ယာလုပ်ငန်းတွေရဲ့မန်နေဂျာဟောင်းဖြစ်တဲ့အန်တိုနီစကာရမူချီကိုပြန်ကြားရေးရာရှိတာဝန်ကိုပေးအပ်လိုက်တာဖြစ်ပါတယ်။ဒါကြောင့်လက်ရှိအင်ပီရောပြောခွင့်ရအဖြစ်လှုပ်ဆောင်နေတဲ့ရှွန်စပိုင်ဆာဟာလာမယ့်လကစတင်ပြီးတော့ရာထူးကနေနှုတ်ထွက်တော့မှာဖြစ်တယ်လို့စတင်လိုက်ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုနဲ့ပတ်သက်ပြီးတော့အမေရိကန်အထက်လွှတ်တော်တရားရေးကော်မတီကစုံစမ်းစစ်ဆေးမှုတွေလုပ်နေရမှာသမ္မတဒေါ်နယ်ထရမ့်ရဲ့သားအကြီးနဲ့ရွေးကောက်ပွဲအောင်နိုင်ရေးကော်မတီဥက္ကဋ္ဌဟောင်းတို့ကိုလာမယ့်သတင်းပတ်တွေအတွင်းတရားတွေ့ဆုံမေးမြန်းဖို့အတွက်အထက်လွှတ်တော်တရားရေးကော်မတီနဲ့သူတို့နှစ်ယောက်ဆွေးနွေးနေကြပါတယ်။ဒါ့အပြင်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကလည်းသမ္မတရဲ့သမတ်လည်းဖြစ်အကြီးတန်းကြံပေးလည်းဖြစ်တဲ့ Jared Kushner နဲ့တင်းလာနေမှာတရားတွေ့ဆုံမှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။အမေရိကန်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းအမေရိကန်ရှေ့နေချုပ် Jeff Sessions နဲ့မဲဆွယ်စည်းရုံးရေးဆိုင်ရာကိစ္စရပ်တွေပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာရုရှားသံတမန်ကြီးကရုရှားမှာရှိတဲ့အထက်အရာရှိတွေကိုသတင်းပေးပို့ခဲ့တယ်လို့ Washington Post သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဒါဟာ Jeff Sessions ရှေ့နေချုပ်ယာဒူးအတီပြူရေးအထက်လွှတ်တော်ကြားနာပွဲမှာထွက်ဆိုခဲ့တာနဲ့တော့ကွဲလွဲနေပါတယ်အမေရိကန်ထောက်လိုင်းအေဂျင်စီရဲ့အရင်နဲ့လက်ရှိအရာရှိရဲ့အဆိုကိုကူးကပြီးတော့ Washington Post သတင်းစာကြီးကဖော်ပြလိုက်တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကဟယ်မတ်ပြည်နယ်မှာအမေရိကန်ကတာလီဘန်တပ်တွေကိုလေကြောင်းကနေတိုက်ခိုက်မှုအတွင်းမှာမှားပြီးပစ်ခတ်ခဲ့တာကြောင့်အာဖဂန်အစိုးရတပ်သား15ယောက်ထပ်မံနဲ့တည်ဆုံသွားတယ်လို့အာဖဂန်ဘက်ကပြောကြားလိုက်ပါတယ်ခင်ဗျာ။
တရင်အချင်းတို့ကိုကိုရင်နိုင်ပြင်ညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လွှင့်မှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zonian ဖြစ်ပါတယ်ကျွန်မရှာဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင် VOA American အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.